ရန်ကုန်အင်းစိန်အရက်ကပေါက်တော့ဝမှာတောက်ကြနေညပိုင်းကဆိုင်ကယ်စီးလာတဲ့လူငယ်တအူးကိုစစ်တပ်ကရက်ခိုင်းတာရက်မပြေလို့ဆိုပြီးစစ်ကားနဲ့လိုက်တိုက်တဲ့အတွက်တေဆုံးသွားတယ်လို့မျက်မြင်တွေ့သူတွေကိုကိုကားပြီးပြည်တွင်းသတင်းတွေမှာရေးထားပါတယ်။အဲဒီလူငယ်ဟာစုရမော်ရယ်တယောက်ဆောင်တူဖြစ်သူကိုထက်အောင်ဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။မန္တလေးမြို့တရားခုနှစ်လမ်း 56-59လမ်းတွေကနေရင်တစ်ခုမှာဒီကနေ့မနေ့ပိုင်းကလုတ်တဲ့မင်္ဂလာဆောင်မှာလက်ဖွဲ့ထဲမှာပါလာတဲ့ဘုံပေါက်ကွဲပြီးအမျိုးသားတအူးလက်မှာတန်ရာရခဲ့တယ်လို့ဒေသခံကပြောတာကိုကိုးကားပြီးတော့လေပြည်တွင်းသတင်းတွေမှာရေးထားပါတယ်။အခုလိုသေဆုံးမှုတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ဝန်ဆက်အနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါတယ်။
စကိုင်းတိုင်းဒဇင်မြို့မှာဒေသခံចောင်းသားပြည်သူလူငယ်တွေဒီကနေ့မနေ့ပိုင်းကတပိတ်စစ်ကြောင်းနဲ့စုဝေးပြီးဆန္ဒပြကြတဲ့ကြွေးကြော်တမ်းတွေပါမုံရွာမှာຫນွေဦးဒေါ်လာရေးအတွင်းကြာဆုံးခဲ့သူတွေနဲ့မတရားဖမ်းဆီးခံရသူတွေအတွက်ဝန်내ခြင်းအထိတ်အမှတ်နှင်းစီပန်းတပွင့်စီကန်ဆောင်ပြီးမုံရွာတပိတ်စစ်ကြောင်းနဲ့ဆန္ဒပြကြသလိုအမရပူရနဲ့မိုးကိုမျိုးတွေမှာလည်းဆန္ဒပြဖို့တွေရ ပြည်မနာကြောင်းသောသမဂ္ဂနှင့်အတူဝန်ရံသူတွေကဒီကနေ့မနေ့ပိုင်းမှာကြည်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆီယနာဒိမှုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုချက်တွေကိုစက္ကူပေါ်မှာရေးသားကန်ဆောင်ပြီးတော့မော်လမြိုင်မှာအိမ်တွင်းတပိတ်စကိုင်းတိုင်းကောလင်းမြို့မှာစက္ကူတပိတ်စသဖြင့်ဆန္ဒပြကြပါတယ်။ရေနံကျောင်းမှာလူငယ်တွေစုဝေးဆန္ဒပြကြသလိုတဝဲမှာတော့ဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အတွက်တိစုံသူစုစုပေါင်း833ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူက4350ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။